ဒီကွန်မြူနစ်ပါတီဥက္ကဋ္ဌမော်စီတုံးရဲ့ပျောက်ဆုံးနေတဲ့လက်ရဲမှုစာလွှာအလေးတစ်ခုကိုဟောင်ကောင်မှာနှစ်ပိုင်းပြန်နဲ့ပြန်လဲရှာဖွေတွေ့ရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပုံတုံးလေးကပြောပါတယ
်။根据受害人所讲咧，就系由部主席亲自所提示。
ဒီစာကိုဥက္ကဋ္ဌကြီးမော်ရေးတယ်လို့ခုခံရတဲ့ပိုင်ရှင်ကပြောပါတယ်။ဒါပေမဲ့ကျွန်တော်တို့ပြန်တွေ့တော့စာလိတ်ကနှစ်ပိုင်းပြတ်နေပြီ။စာလိတ်ကသိရှိပြီးလူတွေကိုပြသဖို့ခက်ခဲတာကြောင့်နှစ်ပိုင်းဖြတ်ပစ်လိုက်တယ်ဆိုတာကိုကျွန်တော်တို့စစ်ဆေးတွေ့ရှိခဲ့ပါတယ်လို့ဟောင်ကောင်ရဲကပြောပါတယ်။ဒီဖုံးပြနိုင်တဲ့လက်ရေးစာမူလေးဟာရှေးအောင်တစိကောင်းတွေအကျွေးစီတွေနဲ့တခြားလက်ရေးမူတွေနဲ့အတူအမှုပညာစုဆောင်သူတို့ရဲ့အင်္ဂါနေစက်တင်ဘာလ10ရက်နေ့တုန်းကအခိုးခံခဲ့ရတာဖြစ်ပါတယ်။အခိုးခံရတဲ့စုဆောင်ပစ္စည်းအလုံးရဲ့တန်ဖိုးကဟောင်ကောင်ဒေါ်လာ5ဘီလီယံ၊အမေရိကန်ဒေါ်လာ645သန်းတန်ဖိုးရှိတယ်လို့အဲ့ဒီပစ္စည်းတွေရဲ့ပိုင်ရှင်ဖြစ်သူကရဲကိုအစည်းအခံထားပါတယ်။အခုတွေ့ရှိခဲ့တဲ့ဥက္ကဋ္ဌကြီးမော်ရဲ့လက်ရေးစာလိတ်ကိုဝယ်ယူမိခဲ့သူကအတုလို့ထင်တာကြောင့်ဟောင်ကောင်ဒေါ်လာ900၊အမေရိကန်ဒေါ်လာ65ဒေါ်လာနဲ့ပေးပြီးဝယ်ယူခဲ့တာဖြစ်ပါတယ်။သိရလွယ်အောင်လဲသူကနှစ်ပိုင်းဖြတ်ပစ်ခဲ့တာဖြစ်ပါတယ်။မော်စီတုံးအမတ်တရပစ္စည်းတွေကိုတရုတ်နိုင်ငံမှာလူတွေတော်တော်များများလိုက်လံရှာဖွေနေတာဖြစ်ပြီးငွေမျိုးမျိုးပြည့်ပြည့်ရရှိရာပစ္စည်းတွေဖြစ်နေတာပါ။အတုတွေကိုလည်းနေရာတကာတွေ့နေရတာဖြစ်ပါတယ်။